မြန်မာစစ်တပ်ပိုင်စီဝိုင်းလုပ်ငန်းအားလုံးကို Facebook ပိုင် Meta Company ကအရေးယူပိတ်ပင်ကြောင်းထုတ်ပြန်လိုက်သလိုစစ်တပ်စီဝိုင်းလုပ်ငန်းတွေရဲ့ Facebook စာမျက်နှာတွေကိုလည်းဒီနေ့ကစပြီးဖယ်ရှားလိုက်ပါပြီ။ဆရာနာသင်ခဲ့တဲ့ Ferrari လက်ထဲကစလို့စစ်တပ်ပိုင်လုပ်ငန်းကြော်ညာတွေကို Facebook လူမှုကွန်ရက်မှာတားမြစ်ထားရကနေအခုဆိုရင်မြန်မာစစ်တပ်ပိုင်လုပ်ငန်း Facebook အကောင့်တွေကိုပါဖယ်ရှားပစ်လိုက်တာပါ။အခုလိုနောက်ဆက်တွဲအရေးယူရတာကမြန်မာစစ်တပ်ရဲ့အကြမ်းဖက်လူခွင့်ရေးချိုးဖောက်မှုတွေဇက်တိုက်ကျူးလွန်နေတာကိုစစ်တပ်စီးပွားရေးလုပ်ငန်းတွေကငွေထောက်ပံ့ပေးခဲ့တာကြောင့်လို့အခုလိုအရေးယူတာဖြစ်တယ်လို့ Facebook ကကြေညာပါတယ်။အခုလိုအရေးယူနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အရက်ဘက်လူမှုအဖွဲ့တွေရဲ့မှတ်တမ်းထောက်ထားတွေကိုအခြေခံကူးကားခဲ့တယ်လို့ Facebook ပိုင် Meta Company Asia Pacific Data ပြည်သူ့ရေးရာမူဝါဒဆိုင်ရာညွှန်ကြားမှု Rafael Frankel က Reuters သတင်းဌာနကိုပြောပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာချက်လက်ရှာဖွေရေးကော်မရှင် IIMM ရဲ့2019ခုနှစ်အစည်းအဝေးခန်းစာနောက် Justice for Myanmar အဖွဲ့နဲ့ Burma Campaign UK အဖွဲ့တို့ရဲ့သုတေသနတွေ့ရှိချက်တွေအပြင်အရက်ဘက်အဖွဲ့တွေနဲ့ဆွေးနွေးခဲ့တာတွေပေါ်မှာလည်းအခြေခံလှုပ်ဆောင်ခဲ့တယ်လို့သူကဆိုပါတယ်။ဒီလုပ်ငန်းတွေရဲ့ Facebook အကောင့်နဲ့စာမျက်နှာပေါင်း100ကျော်ကိုဖြုတ်ချခဲ့ပြီးပြီလို့လည်း Mr. Franken ကပြောပါတယ်။ဒီလိုလှုပ်ဆောင်ဖို့ကိစ္စကိုတောင်းဆိုခဲ့တဲ့ဗြိတိန်ခြေဆိုင် Burma Campaign UK အဖွဲ့ကလည်း Facebook ရဲ့အခုလိုရည်ရွယ်မှုကိုကြိုဆိုကြောင်းထုတ်ပြန်ထားပါတယ်ခင်ဗျ။